ธรรมะเมษีโยคีญาณရှင်ရန်ကင်းတို့ရဆရာတော်မှာ2024ခုနှစ်ဧပြီလ24ရက်အင်္ဂါနေ့တွင်နေပြီးတော့တခိနာဒီရီမြို့နယ်မြို့တော်ဝန်ကျောင်းမှာအွန်လိုင်းမှတဆင့်ဟောကြားတော်မူခဲ့သောပဋ္ဌာန်းတရားတော်နှင့်ကျွန်တို့တို့၏နေ့စဉ်ဘဝသင်တန်းအပတ်စဉ်ရှောင်းမှအနန္တပစ္စည်းအပိုင်းတစ်စိတ်ဖြစ်ပါလေရှင်
ဒီစိတ်တဏှိယာမှာနဲ့ပတ်သက်လာတာကိုဆံမျက်နှာ၆အနည်းဆံမျက်နှာ၆၅မှာနာမိယာမှာတရားဗီဇနိယာမှာနံပါတ်၁ကနံပါတ်၂ကဥတုနိယာမှာနံပါတ်၃ကာမနိယာမှာနံပါတ်၄ကဓမ္မနိယာမှာစိတ်တဏှိယာမှာအဲ့တော့ဗီဇနိယာမှာရှိတယ်ဥတုနိယာမှာရှိတယ်ကာမနိယာမှာရှိတယ်ဓမ္မနိယာမှာရှိတယ်စိတ်တဏှိယာမှာ၅ပါးရှိတယ်အဲ့တော့ဗီဇနိယာမှာဆိုတာက မျိုးပိဇာကိုဆွဲမြဲပြီးတော့မှဥပမာထီရုံပင်ဆိုလို့ရင်ထိလိုက်တာနဲ့ရှူရုံပွားတယ်မြက်တွေတင့်ပင်တွေအမျိုးနဲ့တူသောပွင့်ကြတယ်ပြီးကြတယ်ဆိုပါဆိုကနေ့တာအခုလိုနွေရာသီဧပြီလမေမှာဆိုလို့ရှိရင်ဒါစိန်ပန်းတွေနော်စိန်ပန်းပြားတွေစိန်ပန်းနီတွေအဲပြီးတော့မုဝါတွေပထောက်ပန်းတွေအဲ့ဒါကြီးပွင့်ကြတယ်သူ့ရာသီရောက်ရင်ပွင့်တာပဲ ပြားသုံးမှာမပွင့်ဘူးတဘိုးထဲမှာလည်းမပွင့်ဘူးနော်ဟုတ်ကဝါရင်းမှာလည်းမပွင့်ဘူးဒီချိန်ချမှာလာပွင့်တယ်ခတ္တပန်းနေနော်ဘုန်းဘုန်းကြောင်းထဲမှာခတ္တပန်းနေရှိတယ်အဲ့လမ်းရှောက်လမ်းရဲ့ပဲညာမှာရှိတယ်ဒီဥတွေအဲတခါတည်းအခုဒီမှာခိုင်ခိုင်ကြီးကိုပွင့်နေတော့တာတခါတည်းကိုခိုင်ခိုင်ကြီးမင်းမင်းဆိုင်ဆိုင်ကြီးကိုပွင့်နေတယ်ဒီဥကနေအပင်တမဟုတ်ချင်းပေါ့တော့ပေါ့ထက်ထွက်လာ သဘောကိုနင်းရမှာဘာခေါ်တယ်လဲဆိုတော့အဲ့ဒီသဘောဝတရားကိုပြီးသားနိယမလို့ခေါ်တယ်အဲ့တော့ဘုရားရှင်ရဲ့တရားတော်ရဲ့ရွေချက်ပေါ့နော်ဒါလေ့လာရတဲ့ရွေချက်ထဲမှာတော့ပြုပြင်စီရင်သူဖန်ဆင်းပေးသူတကူရှင်တစုံတစ်ခုကမရှိဘူးသဘောဝတရားအတိုင်းဖြစ်တည်ပြီးသွားနေလေခုနဒီနွေရာဒီမှာအခုလိုဘရောက်ပန်းတွေမှုဝါပန်းတွေစိတ်ပန်းတွေပွင့်အောင်ဘယ်သူလုပ်ပေးတာလဲဆိုတော့ဘယ်သူမှလုပ်ပေးစရာမလိုဘူးဒီသားနေရာမှာသူ့သဘာဝအတိုင်းပဲနော်ကုတ်ကူပင်နေရှိတယ်ကုတ်ကူရွက်တရားမွေးချုံရင်အိတ်တယ်နော်စဉ်းစားကြည့်ရတာဒီလိုမျိုးတွေပေါ့နော်အဲ့တော့အဲ့ဒီလိုမျိုးသဘာဝတရားတွေရှိတယ်ပြည့်ရခါကျတော့နေရှားပန်းဆိုတာရှိတယ်တကယ်ကိုကိုနေပွင့်တယ်နေထွက်ပြီဆိုနေဘက်ကိုမျက်နှာပြုတ်တယ်နေလဲဝင်ရောနေထူဝင်ရဘက်ကိုမျက်နှာရွေ့သွားတယ်အဲ့ဘက်ကိုနော်ပန်းနေရာလဲအကြီးကြီးနေနော်သဘောလောက်ကြီးရှိတယ်ရှုပ်ဒေတာတွေမှာဆိုလို့ရှိရင်အဲ့ဒီပန်းနေရာနေပွင့်တဲ့ဘက်ကိုသူကလဲ့ပြီးမှမနဲ့အာယုံမနဲ့မူလင်းတဖြည်းဖြည်းနဲ့နေလဲနောက်ကိုရောက်သွားတယ်ပန်းနေရာနောက်ကိုလဲ့သွားတယ်ကြောင့်မြန်မာစကားနေချပန်းနေချတဲ့ဘက်ကိုသူကမျက်နှာမူတာအောင့်စရာပဲဘသူလုပ်ပေးတာလဲသူရဲ့ဒီကနေရမှာပဲ။အဲကြောင့်ဘုရားရှင်တရားတော်ကိုလေ့လာတဲ့အခါမှာအဲ့ဒီကိုသူရဲ့ frame လေးတတ်မှတ်ပြီးတော့မှ theory ကိုကိုင်ပြီးတော့မှလေ့လာရင်နားလည်ပုံမခက်ဘူး။ကိုင်သာသူဒီကနေရမှာတော့ကြသူဥဒ္ဓနေရမှာဥဒ္ဓနေရမှာကိုလည်းပဲစဉ်းစားရင်မခက်ပါဘူး။ဒီနေ့ဒါမြန်မာနိုင်ငံနော်ဒါအလုံးမြန်မာနိုင်ငံကတက်ကြတယ်၊ကျူတယ်၊ဆန်းနိုင်ငံကတက်တာရှိတယ်။ဘာဖြစ်နေသလဲ။ပူတယ်။ရဲရဲဆက်ဆက်ပူတယ်။နော်တနေ့ပြီးတနေ့အပူကိုခရဲမဆုံးနိုင်အောင်ပူတယ်အဲ့တော့တော့ပူတာကိုပြန်စဉ်းစားကြည့်နော်ဘာမှမကြသေးဘူးပြီးခဲ့တဲ့ January လောက်ကဒီဇင်ဘာလောက်ကအေးလိုက်တာမပြောနဲ့တော့နှစ်ရွက်တွေကိုကျင့်နေအောင်ကိုအေးတယ်နော်ဆုံးခံပြန်လာပြီဆိုလို့ချင်း6ရောက်ကိုလေကွန်ကရစ်လိုင်းပေါ်မှာနင်းတာကိုပဲအဲတခရဲကိုရေခဲတွေနင်းရတယ်လို့ပဲတခရဲအခါရအခုကြည့်အဲ့တော့ဘယ်သူလုပ်ခဲ့တာလဲဘယ်ဘုရားသခင်ကမှလုပ်တာမဟုတ်ဘူးဥတုတိယမှာနော်အခုပူတယ်အခုဒီပူတယ် အဲ့ဒီပူတဲ့အကြောင်ဘာဖြစ်တယ်လဲဒီပင်လယ်သမုဒ္ဒရာတွေနော်မြစ်တွေ၆နေနေရေတွေအမွေပြန်နေနော်ဘုန်းတို့ဒီကံကလည်းတစ်နေ့တစ်နေ့ကိုဒီတလက်မလောက်လက်မဝဲလောက်တလက်မဆိုရင်ကာလတစ်သိန်းလောက်ဆုံးရှုံးတယ်လက်မဝဲဆိုကာလ9000လောက်ဆုံးရှုံးတယ်အဲ့ဒီအမွေပြန်ကုန်မြေကြီးရဲ့စိတ်နာလည်းပါရင်ပါမှာပေါ့ကျော့သွားတယ်ခဲထားတော့အဲ့ဒီလိုကျော့တော့ဘယ်ရောက်သွားဆိုကောင်းကင်ပေါ်မှာသူဘာပြောမွေးရည်ဖွက်တယ်မူရီဖွဲ့ပြီးတော့မှတိတ်မကြတော့တဲ့ကာလမှာမဖြစ်တော့မူရီရွာချမယ်နော်ဒါငေရုံးကဘယ်နှတာမှလဲနော်၃-၅ထန်းလောက်မှတင်ရတယ်ရင်းနှွေးခရားနေပြီးတော့မှချွေးတွေပြန်နေရကိုလေနော်ရင်းနှွေးခရားတွေမှာထမင်းအိုးတွေမှာချွေးပြန်နေရကိုတန်ချောင်းမှတင်ရတယ်အဲအဲ့ဒီသဘောတရားပဲဒီပူရဲစားကြတော့အမွေပြန်သွားတယ်ပြန်ပြီးအဲ့ဒီအမွေတွေကကောင်းကင်ပေါ်မှာမနေမနှင်းဖြစ်လာတော့ဘာလဲပြန်ပြီးရွာချတယ်ဟုတ်လားတော့ပါစီအဲ့လိုသွားနေလားဘယ်သူကမှဖန်ဆင်းပေးထားတာမဟုတ်ဘူးဖန်ဆင်းရှင်မရှိဘူးတကုံးရှင်ကနေပြီးတော့မှနေပူအောင်လုပ်ပေးနေတာမဟုတ်ဘူးတခါဒီမှာဘာလေးလာတယ်ဒါလည်းဟိုပေါ့လေလူတွေကတော့ဘယ်လိုနေတယ်လဲမသိပါဘူးနော်မအားကြဘူးတိတ်ပြုံးမှာကို busy နော်တိတ် busy ဖြစ်တယ်ကြီးလို့ကြတဲ့အခါကျတော့ဒါကိုလေ့လာတယ်ကောင်းကင်ကိုအဲကြည့်တယ်အဲ့ဒါကိုကောင်းကင်ကတခါဟိုဘာဖြစ်လဲဆိုတော့တဖြည်းဖြည်းနဲ့မိုင်းလာတယ်နော်မိုင်းတိုင်းဖြစ်လာတယ်နေကလည်းပဲခုလေးမဟုတ်တော့ညီချောင်ချောင်ဖြစ်သွားတယ်ညီချင်းချင်းဖြစ်သွားတယ်နေအောင်ကလည်းပဲဘာလို့လဲဆိုတော့ဒီမှာဟိုမြူတွေခေါ်လာပေါ့လေနော်မြူတွေပါလေပေါ့အဲ့ဒီလိုမြူတွေပေါ့မိခိုးတွေမြူတွေအဲ့ဒီလိုတွေစိုင်းတယ်ဒီစိုင်းပြီးတော့မှ weight ကတအားများသွားပြီအဲ့ဒီဟာကြီးကတိတ်ပြီးတော့မှနော်ဟော volume မြင့်ပြီဆိုရင်မလုံးလိုက်တယ်လေတဘာဝတည်းရဲ့လေတိုက်ပလိုက်တယ်နော်ရင်းရင်းဌာနလေလဲတိုက်လိုက်ရောနောက်ကျတော့ကောင်းကင်ကြီးသွားရောတိုက်ဘယ်သူကလုံးပြီးတာလဲကတမလို့ဝေးစရာမလိုဘူးတင်းလို့သွားနေတာနော်အလုံးစိတ်ဝင်စားစရာကောင်းတယ်ကဘာကြီးကဘာကြီးအလုံးစိတ်ဝင်စားစရာကောင်းတယ်ခုနငွေရီဖွဲ့တယ်ငွေရီဖွဲ့တယ်ငွေရီဖွဲ့တယ်ငွေရီဖွဲ့ပြီးတော့မှဘာဖြစ်သွားတယ်လဲမိုးရီရွာချပလိုက်တယ်တဲကြီးမဲကြီးမိုးရီရွာချလိုက်တယ်ခုနမြေဆောင်သမုဒ္ဒရာအိုင်စင်းကိုပြန်ရောက်သွားတယ်ရေတွေကတပြေးတည်းပြေးနေတခါနောက်တစ်နေ့ကျတော့အဲ့လိုပဲပူလာတဲ့အပေါ်ကိုပြန်ငွေပြန်တယ်ဒီလိုပဲသွားနေတယ် rotate တစ်ဖြစ်နေသွားနေတယ်အဲ့တဘာဝတရားပါပဲအဲ့ဒါကိုဘာခေါ်လဲဆိုတော့ဥတုနိယမလို့ခေါ်တယ်အဲ့တော့တို့ဘက်မှာတော့ဒါကတော့သိမရှိဘူးပေါ့စီးနင်းကြတာနေနော်နင်းနေကြတာစီးနင်းကြတာတွေရေတွေခဲတာတွေအဲ့ဒါတွေဖြစ်နေတယ်ပြီးတော့မှကဘာဖြတ်တဲ့မိုးတွေရွာတာတွေကဘာဖြတ်တဲ့မီးတွေလောင်တာတွေအဲ့ဒါတွေရှိနေတယ်ဒါဥတုနိယမတွေကြီးပဲနော်သူဖြစ်ဖို့အချိန်အဲ့ဒါမျိုးအကြောင်းဆုံတဲ့ကံမလို့ဖြစ်ပြီးတော့တော့တာဖန်ဆင်းရှင်တစုံတယောက်ရဲ့သဘောမဟုတ်ဘူးဆိုတော့ကိုအဲစဉ်းစားဖို့ပေါ့ပြောတာပေါ့နော်နောက်တစ်ခုကနောက်တော့ကာမနိယာမကာမနိယာမကမကောင်းမှုကံကြောင့်ဒုက္ခရဘုံကိုပြိတန်နေဖြစ်တယ်။နောက်ကောင်းမှုကံကြောင့်ကောင်းတဲ့ဘုံဘဝမှာဖြစ်တယ်။အဲဒါကာမနိယာမပဲ။ဟုတ်ပြီနော်။မကောင်းမှုပြုတယ်မကောင်းတဲ့ဘုံကိုရောက်တယ်ကောင်းမှုပြုတယ်ကောင်းတဲ့ဘုံကိုရောက်တယ်ရတယ်။အဲဒါကာမနိယာမ။အဲဓမ္မဝတရားကြီးအဲ့ဒါလို့သွားတယ်။အဲ့တော့အဲ့ဒါကိုလေခဏခဏနှလုံးသွင်းကြပါစဉ်းစားပါအဲ့တော့ကြည်မကောင်းမှုလုပ်တယ်မကောင်းတဲ့ပုံဌာနကောင်းမှုလုပ်တယ်ကောင်းတဲ့ပုံဌာနနောက်ကြတဲ့ကံကြောင့်ပဋ္ဌာန်းတရားတော်ကိုလေ့လာပြီးတော့မှအကြောင်းအကျိုးဓမ္မကိုနားလည်လိုက်ရင်နော်ဒီမှာနော်စကားလေးတစ်လုံးနော်အဲ့ဒီစကားလုံးလေးသိလာတယ် and no causeless အကြောင်းမဲ့ဖြစ်တာပြာမှမရှိဘူး causesty အကောစတစ်တီကြောင့်ပဲ effect တွေဖြစ်လာတာအကြောင်းဓမ္မအကြောင်းဓမ္မအကြောင်းဓမ္မတွေအကျိုးတရားတွေအကျိုးဓမ္မတွေပေါ်လာတယ်ဘယ်ဟာမှ costless မရှိဘူးနော်ဆိုတော့ဥတ္တနိယမကိုပြောတဲ့အခါမှာသဘာဝတရားကိုပြောပြတယ်သဘာဝတရားအဲ့တော့ဘာဖြစ်လို့မွေးရတာလဲမွေးရတဲ့အကြောင်းဓမ္မခုနကတော့ပြည့်စုံသွားပြီမွေးရည်ဖွဲ့တယ်နော်ကောင်းကင်ပေါ်ငွေရည်ဖွဲ့တဲ့အခါကျတိမ့်တိုက်ပြီးတခုနဲ့တခုတိုက်မိတယ်။အဲမိုးကြိုးမိုးတွေချိန်တယ်လက်စည်းတွေလက်တယ်။ဟောသမဝတရားတွေခုနအကြောင်းဓမ္မတွေအကြောင်းဓမ္မတွေ။နော်ဒီအကြောင်းဓမ္မကြောင့်ဒီအကျိုးဓမ္မတွေပေါက်ပေါက်တယ်။အဲဒီလိုပဲဒီမှာလည်းပဲခဏတို့တွေအခုလိုကံအားလျော်စွာနော်အဆန်းစရာရာစိတ်ပူပန်စရာတွေတိုင်းပြည်မှာဖြစ်နေတယ်။အဆန်းစရာရာဇာတိဥဒ္ဓပူလောင်ပြီးတော့မှပင်ပန်းနေတယ်စိတ်ညစ်ညူးနေတယ်ဒါပေမဲ့တို့ဆရာတပည့်တွေနော်ခုဒီမှာဆိုဘယ်လောက်လဲ140နဲ့မှ2ယောက်ကအလုံးအေးချမ်းတဲ့တရားစကားကို ေးဒီသေးသေးကလေးပြက်ကလေးခါပြီးတော့မှချိုးလဲပဲအချိုးလဲပဲပန်ကာလေးဖွင့်ပြီးတော့မှချိုးလဲပဲအဲကွန်ဖွင့်ပြီးတော့မှတက်တောင့်တက်တာကလေးဒီတရားကိုနာကြာပြီးတော့မှစဉ်းစားပြီးတော့မှမဆုမရလေးတွေရေးပြီးတော့မှဟုတ်ပြီနော်တတ်လို့လုပ်ခွင့်ရတာ no costless costless တည်းရှိဟုတ်ပြီနော် so many many costless ပဲအနည်းဆုံးအကြောင်းဓမ္မကိုကြည့်မယ်ဆိုရင်တော့မှလက်ဆင့်မရှိရမယ်အင်တာနက်လိုင်းကောင်းရမယ် device တွေကိုလက်ထက်မှာရှိရမယ်ပြီးတော့မှဒီ zoom application နဲ့ပတ်သက်တဲ့ဒါလုပ်တင်လုပ်ထိုက်တယ် install လုပ်တာဒီမှာလေးပတ်ချမ်းတာတွေဒါလုပ်เสียရှိတာလုပ်ရမယ်နော်ပြီးတော့ဒီတင်နန်းနဲ့ပတ်သက်တာလေးဝင်ခွင့်ဆက်ရပြီးလျှောက်ထားပြီးတော့မှဒီကနေပြီးတော့မှကွန်ပျူတာနဲ့ဒီဟာကိုတာပြီးတော့မှချိတ်ဆက်ပြီးတော့မှဝင်လာရှိရမယ်အဲဆိုတော့ဆက်ရပြီးဒီလိုအကြောင်းဓမ္မတွေအနည်းဆုံးအကြောင်းတရားတွေဒါဒီပြည့်စုံတဲ့အခါကျတော့ကိုယ့်အိမ်မှာကိုတက်တောင်းတက်တာကလေးနော်ဆရာကလည်းဘာတကူမှမရှိဘူးတယောက်ချင်းအိမ်မှာ140နဲ့တယောက်အိမ်မှာလည်းလိုက်ပြီးမဟောပေးနိုင်ဘူးတကူနဲ့လေအခုဒီလူတွေလည်းပဲတနည်းအားဖြင့်လာပြီးတော့လူပေါင်းများစွာစုမယ်ဆိုလည်းပဲညစီဘာလို့မှမဖြစ်နိုင်ဘူးတကားဘယ်တော့မှတကားမလွယ်ဘူးဖြစ်ဖို့မဖြစ်နိုင်အဲ့တော့ဒီနေ့ကျတော့တို့တို့ရဲ့ကံဟာအတိတ်ကံကြီးကံကောင်းလွန်းတဲ့အခါကျတော့ကိုယ့်အိမ်မှာအိုးမကွာအိမ်မကွာဆရာလည်းတက်တောင်းတက်တာလေအခန်းထဲကနေပြီးတော့မှပို့ချာကြည့်နော်တို့ဖြည့်စည်းခဲ့တဲ့ဒီအကြောင်းဓမ္မတွေကနင်းနေနုံနုံမဟုတ်ဘူးအလုံးများပြားတဲ့ကုသိုလ်နဲ့ပတ်သက်တဲ့အကြောင်းတွေထူထောင်ထားခဲ့တာရှိလို့မလို့ခဏဒီအကျိုးဓမ္မဖြစ်နေဒီလိုတက်တောင်တက်တာကလေးနဲ့တရားနာချခွင့်ရနေတယ်စဉ်းစားပါနော်ဒါတွေက no costless နော်သူ့အလိုလိုဖြစ်လာတာမဟုတ်ဘူးနော်ထူထူထောင်ထားခဲ့တဲ့ကံကြောင့်ဟုတ်ပြီနော်ပြောမယ်ဆိုရင်ပေါ့လေဒါနင်းနေစိတ်ထဲပေါ်လာတာလေပြောမယ်ဆိုရင်တို့တို့တော်တော်ထူးခြားတဲ့ကုသိုလ်ကောင်းမှုတွေလုပ်ခဲ့ကြတယ်နဲ့တူပါတယ်ဒီကံကလေးလားထူးထူးခြားခြားအကျိုးပေးတယ်ပြောရမှာပဲเนาะဒီလောက်နည်းနည်းတဲ့ပဋ္ဌာန်းတရားကို၄နှစ်လုံးလုံး၃နှစ်လုံးလုံးနှစ်နှစ်လုံးလုံးအခုဆိုလဲတာเนาะဘယ်နှလားရှိသွားပါလဲဒီ2024ဆိုလဲပဲတာเนาะနှစ်တွေသာကုန်သွားတယ်နှွေတွေသာကုန်သွားတယ်မိုးတွေသာကုန်သွားတယ်ဆောင်းဥတုတွေကုန်သွားတယ်တင်းနန်းကတော့သွားမြဲပဲဒီလိုမျိုးကောင်းမှုကုသိုလ်တွေတို့တို့တွေမှာမရှိလို့ရှိရင်ဒီလိုသင်္นานမျိုးကိုဘယ်လိုလုပ်ပြီးတော့မှပေါပေါင်းနိုင်မလဲဘယ်လိုလုပ်ပြီးတော့မှပို့ချနိုင်မလဲဘယ်လိုလုပ်ပြီးတက်ဖြစ်မလဲဟုတ်ပြီနော်အဲ့တော့ကုဒါကတခါပြန်ပြီးတော့မှဒကာဓမ္မတွေဘက်က costless တွေဆရာဖုန်းကြီးဘက်က costless တွေဒီမှာဘာတွေပါနေတယ်လဲကုန်ကျစရိတ်တွေရှိနေတယ်နော်ခဏပဲဒီမှာသင်္นานရုပ်ရည်တွေနဲ့စကားခဏပြောဖြစ်တော့မှတနေ့တနေ့တညတညရဲ့ကုန်ကျစရိတ်ကမနည်းဘူး50 100 100နေရာနဲ့မရဘူးထောင်ကနန်းလောက်ရှိတယ်မနေဘူးကောင်းကြတာလေနော်အဲ့တော့အခုဒီမှာလည်းပဲဆရာဖုန်းကြီးဘက်ကလည်းပဲဒီလိုပဲဒီမှာအများကြီးပဲဒါလူတန်းထားတဲ့ဟာလေးနေဆောင်ရနေရတဲ့ဟာလေးဒီပုံမှန်မူတည်ပြီးတော့ဒီသင်္ကန်းတစ်ခုဖြစ်ပေါ်သွားနေတယ်အောင်းအောင်းစရာအောင်းအောင်းစရာကံအကျိုးပေးတို့တို့တွေကြမ်းကြမ်းပါမှာကုသိုလ်ကောင်းမှုတွေကိုတော်တော်ကြီးကြီးမားမားကိုလုပ်ခဲ့ကြလို့မလို့အဲ့ဒီအကြောင်းဓမ္မကြောင့်ဒီနေ့ဒီမှာအကျိုးတရားဖြစ်နေဒီလိုတက်တောင့်တက်တာကလေးကိုယ့်အိမ်မှာကိုနေပြီးတော့မှဒီလိုတရားတွေနာခွင့်ရတယ်စင်စားပါနော်စင်စားပါစင်စားပါမစင်စားပဲမနေနဲ့နော်အဲအုံုံတွေတန်ကြီးတွေကြိုက်ကုန်ပြီဟုတ်လားနော်နင်းနေနေနေစင်စားတို့ costless မဟုတ်ဘူးနော် costless တွေ costless တွေနဲ့တွားနေလေဒါဒီထိတော့စင်စားကြအဲ့တော့ပထမတင်နန်းတက်တဲ့ဆိုကြတဲ့ကတော့ဒီ cost and effect ကိုလေ့လာရတာဖြစ်တဲ့တော့ကျွန်တော်ကလည်းချိန်ထိုးချိန်ထိုးပြီးလေ့လာတောင်းနော်စင်စားတောင်းပြောပြတာပါနောက်တစ်ခုနံပါတ်4ကဓမ္မနိယာမဖဲအလောင်းတော်တို့ပရိသန္တိနေတော်မူစဉ်ဖွားမြင်တော်မူစဉ်ကာလမှာမြေတုံးလောက်တာတွေအလင်းရောင်ပေါ်ပေါက်တာတွေ30နှစ်ပါးသောနမိတ်ကြီးတွေပေါ်ပေါက်တာတွေသတိဝိတိတဘာဝတရားတွေအားလည်းပဲတစ်ခါပြန်ပြည့်တဲ့အခါကျတော့မဉ္ဇဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုလိုက်သည်နဲ့တပြိုင်နက်တည်းအဝိဇ္ဇာကုန်ခန္ဓာတွေဒီလိုတဘာဝတရားတွေအားလည်းပဲဒါဓမ္မနိယာမှာအဲ့တော့ဒါကဘယ်သူမှလုပ်ပြီးလို့ရတာမဟုတ်ဘူးဒီတဘာဝတရားတွေကသူ့ရဲ့နေရာမှာတရားအတိုင်းဖြစ်တာပဲအဲ့တော့ဒီနေရာမှာအခုနောက်ဆုံးလေ့လာရမှာကတော့ဘာလဲဆိုလို့ရှိရင်စိတ်ဓာတ်နေရာမှာမှာကြားလိုက်တာပစ္စတော်ရဝီထီနဲ့မနောတော်ရဝီထီကဘယ်လိုသွားနေတယ်လဲအာယုန်နဲ့တိုက်ခိုက်လာရင်ပြုတ်ပြင်စီရင်သူမရှိပဲသူ့တဘာဝအတိုင်းဝီထီစိတ်အစဉ်တန်းကြီးဖြစ်သွားလိုက်တာနော်ဝီထီစိတ်အစဉ်တန်းကြီးဟာဖြစ်သွားတာကြီးအတိုင်းကိုစိတ်ဓာတ်နေရာမှာလို့ခေါ်တယ်ဘယ်သူကမှလုပ်ပေးလိုက်တော့မဟုတ်ဘူးရပြီနော်နေရာမှာတရား၅ပါးတင်နေမှာကနေတာလေ့လာလိုက်တယ်နော်နေရာမှာတရား၅ပါးရှိတယ်ပြုပြင်စီရင်သူမလိုဘူးပြုပြင်စီရင်သူမပါဘဲနဲ့ဖြစ်နေတဲ့သဘာဝတရားကြီးအဲ့ဒီစိတ်တွေဖြစ်ဖို့အတွက်ကနေနေရာမှာကဘုရားစာပေမှာကတော့လေဘယ်လိုသွားသလဲဆိုလို့ရှိရင် မျက်စိနားရဲ့ရင်တွေလောက်ပါပြီမြင်သီးစေကြားသီးစေမျက်စိနားနှာခေါင်းနံသီးစေမျက်စိနားနှာခေါင်းရှာအရသာသီးစေခန္ဓာကိုယ်ထိသီးစေစိတ်နဲ့ကြတော့ကြံသီးစေနော်အဲ့တော့စက္ခုဝိညာဉ်သောတာဝိညာဉ်ကာယကာဏဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်စတဲ့ပြင်ဒါတွေကရှိတယ်အဲ့တော့မြန်မာစကားအရင်ထဲမှာပြောတဲ့စကားမှာတော့စိတ်လို့ပြောလိုက်တာပဲလေတလုံးနဲ့ပဲပြောလိုက်တယ်နော်အဲ့တော့ဒီလောက်နဲ့လောက်ပါတယ်မြန်မာစကားမှာအရင်ထဲမှာဒီလောက်ပြောရင်တော့တယ်သို့တော့တကယ်တကယ်ကြားတဲ့အခါကျတော့ဒီနေရာမှာလေ့လာဖို့နားလည်ဖို့လိုတဲ့အချက်တရားရှိသေးတယ်ဘာတွေရှိသလဲဆိုတော့စာမျက်နှာ86မှာနော်စိတ်ဝိသိစိတ်ဟွာအတိစိတ်တစ်မျိုးပေါ်နေဖို့အတွက်အကြောင်းတရားကြီးပဲနော်ကောင်းစင်လားကဲဟုတ်ပြီကြည့်အောင်စကုဒ္ဒရာဝိသိနော်မျက်လုံးထဲမှာမြင်သိစိတ်ဖြစ်ဖို့လို့ပြောရနားလည်အောင်ပြန်လိုက်ကြလို့ပေါ့နော်အဲ့တော့သို့တော်ဒီနေရာမှာ terms အနေနဲ့အဲ့လိုလောက်အဲ့လောက်လေ့လာလို့မလောက်ဘူးစကုပတာတာကောင်းမွန်ရမည်တဲ့နံပါတ်1ကနံပါတ်2ကရူပယုံဟူသောမြင်နိုင်သောအသိရှိရမည်နံပါတ်3အလောကဟူသောအလင်းရှိရမည်နံပါတ်4မနတိကာရဟူသောနှလုံးသွင်းမှုရှိရမည်နော်အဲ့တော့ဒါကစဉ်းစားလို့နားလည်ရင်လည်းပြီးတော့မားမလဲရင်တော့စက္ခလောကရူပထင်ပြီးမနတိလေးလီစက္ခုဖို့တဲ့နော်ရှေ့ဆရာသမားများကလင်္ကာလေးစီထားတယ်အဲ့တော့စဉ်းစားရင်တော့ပေါ်ပါတယ်ကော့ကိုစဉ်းစားကြည့်နော်ဖယ်စဉ်းစားရအောင်နော်လက်ကလေးထောင်ပြီးစဉ်းစားကြည့်မျက်စိရှိရမည်မျက်စိပဲပြောဆိုခဏစက္ကုပတာတာပြီးမှရှင်းပြမယ်။မျက်စိနဲ့ဘာနဲ့ဆိုင်တာလဲဆိုတော့အစင်းနဲ့ဆိုင်တယ်မြင်စရာအစင်းရှိရမယ်။ဟုတ်ပြီနော်မျက်စိရှိမယ်အစင်းရှိရမယ်။ပြီးတော့မှမျက်စိနဲ့အစင်းရှိအောင်လည်းမလုပ်သေးဘူးအလင်းအောင်ရှိရအောင်မယ်။ဟုတ်တယ်နော်အလင်းအောင်ရှိရအောင်မယ်။ပြီးလို့ရှင်တော့မနတိကာရ intention ရှိရမယ်။အဲ့ဒီလေးချက်ရှိရင်မြင်တယ်။ပြန်စဉ်းစားရအောင်။သဘာဝကြောင့်လေးစဉ်းစားပါဗျာနော်။မြင်ဖို့အလင်းအောင်လို့လိုတာပေါ့ဗျနော်အလင်းအောင်လို့ရှိဖို့လိုတာပေါ့အဲ့တော့ဒီမေးခွန်းလေးကမေးနေကြဖြစ်ပါတယ်အခုမေးပါမယ်အဲ့တော့မျက်စိနဲ့မြင်တယ်ဆိုတာကကြည့်လိုက်တာနဲ့မြင်ရောလားဆိုတော့အခုကြည့်ဒီမှာအလုံးကိုယ့်ရဲ့ monitor ပေါ်မှာနော်ကိုယ့်ရဲ့ device ပေါ်မှာအဲပုံတွေပေါ်ထားတယ်နော်ကိုယ့်ရဲ့ choice အနေနဲ့အဲတာဝန်ရှိတဲ့အဲ ID တာဝန်ရှိတဲ့သူတွေနဲ့တော့အားလုံးဒီမှာရှိနေမြ150ကိုဖော်မှာပေါ့လေသူတို့အနေနဲ့တော့သူတာဝန်ရှိတာကိုအဲတာဝန်ရှိတဲ့သူမဟုတ်တော့ဘုန်းဘုန်းအနေနဲ့တော့တာဝန်ကခေါ်ကြတဲ့တာဝန်ဆိုတော့25ယောက်ကိုခေါ်ထားတယ်အများသောဖြင့်တရားနာနေတဲ့ပုံကိုယ်တွေသင်တန်းတက်တဲ့သူတွေကတော့တဦးတည်းဆရာဘုန်းကြီးတစ်ပါးတည်းပဲခေါ်ထားမယ်ထင်ပါတယ်အများကြီးခေါ်ထားလဲမျက်စိနောက်တာပဲရှိတယ်လူကမှမလို့တာဘူးနောက် discussion လုပ်တဲ့အခါကျတော့လဲ discuss လုပ်ပြီးပြောတဲ့သူပေါ်ပြီးပြီးတာပဲအများကြီးမလို့တော့လို့ထင်ပါတယ်ကဲဟုတ်ပြီအခုဆရာဘုန်းကြီးကိုပေါ်နေတယ်ဆိုလို့ရှိရင်ကဲဆရာဘုန်းကြီးရဲ့နောက်ကစာအုပ်စင်ကြီးမြင်နေတာလားစာအုပ်အနီရောင်နေအစိမ်းရောင်နေမြင်တာလားဆိုတော့မမြင်ဘူး။ဘာကိုမြင်နေတယ်ဆိုတော့နှခမ်းလောက်တာကိုမြင်နေတယ်။မျက်နှာတစ်ခုလုံးတော့မဟုတ်ဘူးဒီမှာနှဖူးကြီးမြင်မှာမဟုတ်ဘူးကျွန်တော်ပြောင်းနေတဲ့နှဖူးမှမြင်ဘူး။နှခမ်းလောက်တာကိုပဲမြင်တယ်။သူမနတိကာကဘယ်ကိုရောက်နေ intention ဒါဆိုအလင်းရောင်မရှိလို့လားအစိမ်းမဟုတ်လို့လားအစိမ်းလဲဟုတ်တယ်အလင်းရောင်လည်းရှိတယ်။မျက်စိလည်းကောင်းတယ်ဒါဒီဘယ်ကိုသွားနေလဲဆိုတော့ intention ကဒီအတန်ထွက်တာနဲ့နှခမ်းလောက်တာလေးကိုတိုက်ပြီးတော့မှအားထိုက်အားထက်ထားတယ်စိတ်အားထက်ထားတယ်အဲ့တော့မနတိကာရခေါ်တော့ပေါ့ဒီမှာဘာပြောတယ်လဲဆိုတဲ့အခါကျတော့သိပ္ပံပညာဘက်ကလည်းပဲဒီဟာနဲ့ပတ်သက်လာလို့မြင်သိစိတ်တခုပေါ်ဖို့အတွက်ကိုနော်မြင်ဖို့အတွက်ကိုပေါ့လေသူကတော့ဘာပြောလဲဆိုလို့ရှိရင်အဲ့တော့မျက်စိဒီဘက်ကကောင်းရမယ်တခါရူပယုံအစင်းရှိရမယ်ပြီးတော့မှအလင်းအောင်ရှိရမယ်သူတို့ဘက်ကတော့မနတိကာရကိုတော့မပြောဘူးintention ရှိရမယ်ဆိုတာကဒီနေရာမှာအရေးကြီးပါလာတယ် intention မရှိရင်မမြင်ဘူးဟုတ်ပြီနော် intention ရှိမှသာလည်းမြင်တယ်အဲ့ဒါလေးကိုဖြည်းဖြည်းချင်းစဉ်းစားပါအဲ့တော့ဒီနေရာမှာတော့သကလုံးတစ်လုံးရှိတယ်စကုပတာတာတို့သောတပတာတာတို့ဒီနေရာမှာပတာတာသုံးတယ်တချို့နေရာမှာကြတော့လည်းပဲသကလုံးတခြားသကလုံးနဲ့ဣန္ဒြေတို့သုံးတာလည်းရှိတယ်နော်တချို့နေရာမှာလည်းသူ့နေရာနဲ့သူနော်သုံးတာရှိတယ်မြန်မာလိုတော့မျက်စိအကြည့်ဓာတ်လို့သုံးတယ်ဒီမင်းတို့အတွက်ကိုဒါအသိပ္ပံကပြောတယ် retina နဲ့တော့အတူမလားဒါတော့မပြောတတ်ဘူးအလွန်သိငယ်တဲ့အစိပ်ပိုင်းတစ်ခုကံကြောင့်ဖြစ်တဲ့အစိပ်ပိုင်းတစ်ခုပါပဲသူကတော့လူကဖန်တီးပေးလိုက်တာတော့မဟုတ်ဘူးနော်အဲသူ့ရဲ့အကုသိုလ်ကံတစ်ခုကသူ့တဝါရဲ့မျက်လုံးကိုထိုးပေါက်ခဲ့လို့မလို့ အကုသိုလ်ကအကျိုးပေးလာလို့မလို့မွေးလာကြတဲ့အကူပဲစကုပ္ပတာရချွတ်တက်လာရင်တော့စိပညာနဲ့ကုလို့မရနိုင်ဘူးလို့ဆိုပါတယ်။ကံကြောင့်မျက်စိခွဲတာပေါ့နော်။နားလည်းဒီလိုပဲသောတာပတာရပတာရချွတ်တက်သွားတာအကြည့်တော့မပါဘူးနော်။အဲအဲ့တော့ဒီလိုမျိုးတော့လောကလူအတဲ့ရွယ်အဖျင်ဖြစ်တာတို့တခြားတစ်ခုခုနဲ့ထိမိခိုက်မိတာမျိုးဆိုရင်ဒါမြင်လို့ရတာလည်းရှိတာပေါ့နော်ဒီလိုသဘောနားလည်ရမှာပါအဲ့တော့စကုပ္ပတာရကောင်းရမယ်ခုနရူပယုံအစင်းရှိရမယ်အလင်းအောင်ရှိရမယ်နော်အဲ့ပြီးတဲ့အခါကျတော့မနတိကာရအဲ့ဒါအရေးကြီးတဲ့ချက်ပဲအဲ့ဒီမနတိကာရနဲ့ပတ်သက်လာတဲ့ဟာကလေသမဏ98ကဥပမာရှိတယ်အောက်ဝိသိစိတ်ကအတိစိတ်တစ်မျိုးဖြစ်ပေါ်ရင်အကြောင်း၄ချက်စီပေါ်ပြထားရနိုင်ပထမ၃ချက်စီဒီသိပ္ပံလောအချက်နဲ့ kait ညီဇရုဋ္ဌအချက်မှာသိပ္ပံတွင်ဟောပါသောအဘိဓမ္မာရဲ့ထူးခြားခြင်းဖြစ်သည်တတိမမူလီဂူမမီဟူသောဒေါက်တာမင်းတင်မွေအဘိဓမ္မာအနစ်ချုပ်စာအုပ်ကနေယူထားတာပါတတိမမူဂူမမီဟူသောစကားအတိုင်းနှလုံးသွင်းမှုမရှိရင်မမြင်နိုင်ကြောင်းထင်ရှားသည်နှုတ်ဆုကလေးငယ်ကိုချော့သိရင်အိမ်မောကျနေသောမိခင်သည်မိုးကြိုးပြင်းထန်စွာချိန်သည့်အခါမနိုးပဲကလေးငယ်ဤဤကိုတိုးတိုးငိုတံကိုမူကြားနိုင်ပြီးနိုးလာခြင်းကိုထောက်ရင်းမနတိကာရအရေးပါပုံကိုသိရခက်ခဲမှုမထင်ပါဒီလိုရှိပါတယ်နော်တွေ့အာယုံပြုမှုကိုဒီနေရာမှာဒီလိုလေး intention ကိုဒီလိုလေးနားလည်ကြရမယ်အဲ့တော့ဒါကမျက်စိနဲ့အတူတူနားမှာလည်းပဲသောတာပတာရကောင်းရမယ်တတယုံဆိုတဲ့ကြားနိုင်တဲ့အတန်ရှိရမယ်ပြီးတော့မှအကတတလို့ခေါ်တဲ့ဒါလေဖြစ်လေဖြတ်တန်းနိုင်တဲ့ဟင်းလေးနဲ့ရှိရမယ်ပြီးတော့မနတိကာရနှလုံးသွင်းမှုရှိရမယ်အဲ့ဒီလိုနော်သူရဲ့ဒီစာရဲ့သွားပုံသွားနည်းနော်ဖြစ်စဉ်ကဒီလိုမျိုးနားလည်ကြရမယ်အဲ့လိုပဲနော်ဒီအရသာနဲ့ပတ်သက်တာနော်ဒီအနတ်နဲ့ပတ်သက်တာကံကိုယ်ရဲ့ထိတွေ့မှုနဲ့ပတ်သက်တာအဲ့ဒီတဘာဝတရားမှလည်းပဲဒီလိုမျိုးကိုပဲဒီညမှာနားလည်ကြရမှာပါအဲ့တော့အဲ့ဒီပုံမှန်မူတည်ပြီးတော့မှဆန်ရပဋိစိတ်တွေနော်မြင်သိစိတ်ရှားသိစိတ်စသည်အပြင်တာကိုဖြစ်ရပါတယ်ဆိုတာကိုကဏ္ဍတာကိုမှတ်တမ်းထားရမှာဖြစ်ပါတယ်အဲ့ဒါကြောင့်ဘုရားတရားတော်ဟာအလွန်ကို in detail သိကိုအသေးစိတ်တယ်နားလည်ဖို့မခက်ခဲဘူးအသိဉာဏ်ရှိတဲ့လူတွေအနေနဲ့နားလည်ဖို့မခက်ခဲဘူးနားမလဲနိုင်လောက်အောင်ရင်ခက်ခဲတာတော့မဟုတ်ဘူးဒါပေမဲ့တာမန်သူ့လိုကိုယ်လိုညာလောက်နဲ့တော့မလိုက်ချင်ဘူးပြင်းတယ်စေမွန်သာနော်အဲဒီဘာသာရပေါ်မှာဖန်ဆာနိုင်လောက်တဲ့အသိဉာဏ်ရှိတဲ့သူလည်းပဲလောကကြီးမှာအများကြီးရှိပါတယ်နော်ဒီဘာသာရကပုတ်စိတ်ကိုဖန်ဆာလိုက်တယ်တချို့ကြတော့လည်းပဲဒီလေးလံခက်ခဲတဲ့အတွက်ကြောင့်နည်းနည်းတဲ့အတွက်ကြောင့်နားမလည်နိုင်တာမျိုးလည်းပဲဒါလည်းပဲဟိုရှိနိုင်ပါတယ်ဒါကြောင့်ရပနိစတဲ့နာတော်လေးများသွားပြီနော်အဲ့တော့ဒီနေရာမှာလူရင်းကိုကောက်ချက်ချမယ်ဆိုလို့ရှိရင်တော့ဒီဖြစ်စဉ်တွေဒီဖြစ်စဉ်တွေလူမှာတဇွန်တခုသောတကိုးရှင်ကလည်းပဲမြင်အောင်လုပ်ပေးတာမဟုတ်ဘူးတကိုးရှင်ကလည်းပဲကြားအောင်လုပ်ပေးတာမဟုတ်ဘူးအထက်မှာရှိတဲ့တဇွန်တခုသောအတ္တကတဇွန်တခုသောလက်ပြာကတခုသောဝိညာဉ်ကနေသိအောင်လုပ်ပေးနေတာလည်းမဟုတ်ဘူးဟုတ်ပြီနော်သူ့တဘာဝတရားအတိုင်းပဲသူ့နေရာမှာအတိုင်းပဲသွားနေတဲ့ဖြစ်စဉ်ကြီးတခုဖြစ်တယ်ဆိုတော့အလုံးဒါလေးကိုဒါတော့ဆိုလို့ရှိရင်နားလည်သိချင်ပါလေနော်အဲ့တော့ပဋ္ဌာန်းတရားတော်ကိုဝိဓမ္မာတရားတော်ကိုလေ့လာခြင်းသည်ပုဂ္ဂိုလ်တတ္တဝါအထေကိုအဖြစ်နဲ့မရှိဘူးသူ့သဘာဝတရားအတိုင်းပဲအကြောင်းဓမ္မနဲ့အကျိုးဓမ္မတွေပဲသွားနေတယ်ဆိုတော့ဖြစ်စဉ်ကိုနားလည်အောင်လို့လေ့လာခြင်းဖြစ်ပါလေဟုတ်ပြီနော်လူရင်းကတော့ဒါကိုသွားတာပါအဲ့တော့အဲ့ဒီအတွက်ကိုချက်ချင်းကြီးပြောလို့နားမလည်နိုင်တဲ့အခါကျတော့ဥပမာရနဲ့မျိုးမျိုးနဲ့ပြောနေရခြင်းဖြစ်တယ်ဘုသူတစ်ခုပြောဖို့ရထားပါလေမောင်ချင်းမျိုးမှာနေတဲ့မျိုးပေါင်းတစ်ယောက်ကတောထဲမှာနွားပျောက်သွားလို့မလို့နေမွန်းတဲ့တည်းနွားရှာရင်နွားရှာရင်လည်းလူလဲပင်ပန်းနေလဲပူသမင်းလဲစာတာနဲ့ဘယ်ရောက်သွားလဲဆိုတော့တောထဲမှာရှိတဲ့ရဟန်းတော်များတရင်တုံးနေကျောင်းတစ်ကျောင်းကိုရောက်သွားတယ်။အဲဒီကျောင်းဝင်းထဲကိုသွားပြီးတော့မှစားစရာလေးဖြစ်ဖြစ်တစ်ခုခုရေလေးဖြစ်ဖြစ်တောက်စရာလေးဖြစ်ဖြစ်ဆိုသွားလိုက်တော့ကျောင်းဝင်းထဲရောက်တဲ့အခါကျတော့တန်ဃာတော်များရဲ့ဒါကဟိုဝီနီးလှုပ်ထုံးလုံးကြီးကဘယ်လိုရှိကြလဲဆိုတော့ဆုံးခံထွက်တယ်ဆုံးခံတွင်တယ်ဆုံးခံပြန်လာတယ်ဆုံးခံပြန်လာပြီးတော့မှဆုံးကိုဝေချမ်းပြီးတော့မှဖြည်းဖြည်းတပါးတည်းဆိုလဲတပါးတည်းပေါ့အများဆိုလဲအများနဲ့ဝေချမ်းပြီးတော့မှဖုံးပေးပြီးပြီဆိုလို့ရင်အဲ့ဒါကတုံမီတိန်စီခွင့်မရှိဘူးမတုံမီရအောင်တိန်စီခွင့်မရှိဘူးရဟန်းကတုံမီခွင့်မရှိဘူးเนา တမီသိသိခွင့်မရှိတဲ့ကြအဲ့ဒါကိုဆွန့်ပလိုက်ရတယ်။ဆွန့်ကြဟင်းကြနေကိုဆွန့်လိုက်ရတယ်။အဲ့တော့အဲ့ဒီလိုမျိုးဆွန့်ကြဟင်းကြနေကိုဆွန့်ဖို့အတွက်ကိုဖြစ်တဲ့အတွက်ကြောင့်အဲ့ဒီနွားချောင်းသားကအဲ့ခုနနွားပြောက်တဲ့အလယ်သမားကအဲ့ဒီရောက်တဲ့အခါကျတော့ဆွန့်ကြနေကိုရှိတယ်အဲ့ဒီမှာစားလို့ဆိုတဲ့အခါကျတော့ဆွန့်ကိုဝါအောင်စားခွင့်ရပြီးတော့မှစားရတာလေအလွန်ကောင်းနေတယ်ဆိုတော့ကိုအလုံးကောင်းတဲ့ခါကျတော့ဒါနဲ့ဟာခဏိတာတိတ်ကိုကောင်းလုံးနေတာမို့အဲ့တော့အရှင်ဘုရားလို့တဲ့ဒီကနေ့အထုတလေဖိတ်မှန်တကပြုပြီးတော့မှလောင်းလို့တာလားလို့မေးတယ်အဲ့ဒါနဲ့မဟုတ်ဘူးဒါပုံမှန်ပဲဆိုတော့မှအံ့ဩသွားတယ်အဲ့ဒါနဲ့သူကသဒ္ဒနာသူ့ကိုယ်သူတွေးပြီးတော့မှစိတ်မကောင်းဖြစ်သွားတယ်ငါကတဲ့နွားနဲ့ယုံကံပြီးတော့မှထေရီထွန်နေတဲ့ငါယုံကံပြီးလို့တာဒါလို့လည်းကောင်းကောင်းမစားရဘူးလေနောက်ဘောအဖြစ်ဆိုးလိုက်တာအဲ့တော့ငါဖုန်းကြီးဖို့နေတာကောင်းပါလေလို့ဆိုကံရွက်ချက်ဒီမှာစဉ်းစား intention we need ဆိုတာပါပြီလေမပရိယတ္တိယဘယ်လိုလဲပရိပသာတိသူစိတ်ဝင်သွားဘူးစင်ကျင်တော့တရားနဲ့အင်းငါဒီဘဝအရမတော်လိုက်တာငါဒီလောက်ပင်မှန်ပြီးအလုပ်လုပ်တာတော့မှဒီလောက်ကောင်းကောင်းမွန်မွန်မစားရဘူးအဲ့တော့ငါဖုန်းကြီးဖို့တာကောင်းပါလေကွာလို့ဆိုပြီးတဲ့အခါကျတော့အဲ့ဒါနဲ့အိမ်ပြန်ပြီးတော့မှသူကဖုန်းကြီးဝတ်ဖို့တော့ကိုပြင်ဆင်ပြီးတော့မှထုံထုံထဲရနေထားခဲ့ပြီးတော့မှသူတို့ပြောရင်ဖုန်းကြီးဝတ်တော့ဗောဗျာသူဘာလို့တလဲဆိုတဲ့အခါကျတော့ဖုန်းကြီးတွေပေါ့လေဒီအားလုံးရဲ့ဝေယဝစ္စာလုပ်ပေးတယ်သင်္ကန်းလျှော်ရင်ဖုန်းကြီးသင်္ကန်းလျှော်ပေးတယ်တပိတ်စီးမယ်ဖုန်းကြီးတပိတ်စီးပေးတယ်တပိတ်ဖုံးမယ်ဖုန်းကြီးတပိတ်ဖုတ်ပေးတယ်သင်္ကန်းချုပ်မယ်ဖုန်းကြီးကသင်္ကန်းဝိုင်းချုပ်ကူပေးဖုန်းကြီးအကောင်းဆုံးချစ်တယ်သူ့ကိုချစ်တော့ဆုံးခံလို့ရတယ်တဲ့အနေဖွဲဖွဲရရကောင်းကောင်းမွန်မွန်သူကြိုက်တာမှန်တယ်လို့သူ့ကိုပေးတယ်ဒါနဲ့တဘာဝကြပါတယ်ဖုန်းကြီးကိုချစ်တာတခြားရောမဟုတ်ဘူးသူကဝေယဝစ္စလုပ်တာဝေယဝစ္စလုံးမှလည်းသူ့အတွက်ကလည်းပဲဒါဟောပေါ့လေချစ်ခင်မှုရမှာပေါ့ချစ်ခင်မှုရမှာလည်းပဲသူ့ကောင်းမှုမှုလေးဖွဲ့ဖွဲ့ရကျွေးမှာပေါ့တိတ်ချစ်ကြတာပဲဖုန်းကြီးကတိတ်ချစ်တော့ကောင်းကောင်းမွန်မွန်စားသူ့လုံးကဘာမှမရှိဘူးလေဘာပရိယတ်တီလည်းမလုပ်ဘူးစားလည်းမပင်ဘူးကမ္မထမ်းလည်းအာမတုတ်ဘူးသူဘာမှမလုပ်ဘူးစားတယ်ပြီးတော့ဘာလုပ်မလဲအိမ်မယ်ဝါဝါဖြူဖြူမလဲဘိုက်ကားအောင်စားမယ်အိမ်မယ်အဲပြေတော့မှာဘုန်းကြီးတွေဝေယဥစ္စာလုပ်ဝင်တပည့်စီတွေပါလေလဲเสียရှိတာလင်းမယ်သူများပါခိုင်ခိုင်အကုန်လုပ်ပေးတယ်အဲ့ဒါနဲ့သူအဲ့လိုစားရင်စားရင်နဲ့အဲ့လိုနေရင်နဲ့တစ်ပတ်နှစ်ပတ်သုံးပတ်လောက်နေတော့ဘိုက်တွေလည်းအဲ့ကအသားရည်လည်းစုပြေးလာစုဖြိုးလာတယ်ခေါ်တော့ပေါ့လေဘွားဖြိုးလာတော့တနည်းကြတော့စဉ်းစားတယ်နောက်ဘွားသမင်းတလုံးတို့အိမ်ရှိအိမ်ရှိမှာလိုက်တောင်းစားရတာတဲ့အုတ်တန်းကြတာပဲသူ့ဇနီးမယားကိုတတိယတာလည်းပါတာပေါ့လေအဲ့နဲ့ဒူထွက်ပြန်ရောဒူထွက်ပြီးတဲ့ခါကြတဲ့ခါကျတော့လေဒီပါတွေလို့ဒီလက်သမားဘဝဆိုတာကတော်တော်ပြင်းမှန်းတာနော်ဒီမှာလက်လက်သမားသတ္တိတွေပါခြင်းပါမှာပါနော်ဘုန်းတော်လက်သမားသတ္တိမျိုးတော်လေလေ့လာကြည့်တဲ့ခါတော်တော်ပြင်းမှန်းတယ်ဒီဇောဟာတွေပါတွေပြိုးပြိုးထောင်ရာကနေပြီးတော့မဇောဟာရိပ်ပြီးတဲ့အချိန်ဟာအဲသမားဆိုင်ပြီးတဲ့အချိန်ဟာတကြောတော်တော်ပြင်းမှန်းတယ်ကျွဲ့ဒီနွားတွေတော့ပိန်ချုံတဲ့အချိန်ကိုလောက်ရတယ်တခါသမားဒီပါတွေဒါကအပြင်နေပါလေအဲတီးပြီးနောက်တော့လဲဒီရိတ်သိမ်းတဲ့အခါမှာလဲဒီခက်ကတော့ဆက်တွေပါလေပေါ်လာတာပေါ့လေရှင်းရတော့တော့ပင်မနဲ့တားလဲပဲအဲ့ဒါနဲ့အဲ့ဒီလယ်သမားကြီးကလေဇဘာတွေပါလေစိုက်ပြိုးပြီးတော့မှပင်မန်းပြီလားဆိုရင်ဘုန်းကြီးတတိယဩငါနဲ့ကြည့်တာဘုန်းကြီးဘုတော်ကောင်းကောင်းစားခဲ့ရတာအဲ့တော့တော်ပါပြီကွာဘုန်းကြီးဘုတော်ကောင်းပါလေဆိုပြန်လို့ပြန်ရောထုံထုံထဲတာနေထားသိသင်္ကန်းအထုပ်ကလေးကတော့ထားမထားခဲ့ဘူးပါလာတယ်။သင်္ကန်းရဲ့တပည့်ရဲ့အထုပ်ကလေးကတော့ပါပြီးတော့မဟုတ်ခေါင်းမိုးထိန်ထားမှာ။အဲ့ဒီအထုပ်ကြီးထားပြီးသွားပြန်ပြီးကြောင်းတော့။အဲဘုန်းကြီးတွေကလည်းသူလာရင် welcome ပဲလာခဲ့။မဟုတ်ဆိုတော့သူကဝေယဝစ္စာလုပ်ပေးတာကိုချစ်အောင်ခင်အောင်နေတတ်တယ်။သူကလည်းချစ်အောင်ခင်အောင်နေမှကောင်းကောင်းမွန်မွန်စားရမှာဆိုတော့အရှင်ကပြေးနေတယ်။အနေနဲ့တစ်ခါပြန်ပြီးဘုန်းကြီးဝတ်မယ်ဗျာဆိုတော့အေးကိုင်းလာတကကြီးလာလာကတော့နေပါလေတုံးပြီ။အဲသင်္ကန်းနေပါလေနဲ့ပြန်ပြီးကမွားလေးပါလေဖတ်ပြီးအဲ့ဒါဘုန်းကြီးဝေယဥစ္စာလုပ်ပြီးပြုပြီးနေတာကောင်းကောင်းစားတော့နေပြန်အဲ့ဒါနဲ့တခါဝါဖြိုးလာပြန်အားရပြည့်ပြန်တခါအိန္ဒြိယပြန်အဲ့လိုဖြစ်နေတာအဲ့ဒါနဲ့ပဲဘယ်နှကြိမ်လုံးတော့ခုနှစ်ကြိမ်6ကြိမ်6ခါအဲ့ဒါလိုဟိုလူထွက်လိုက်ဘုန်းကြီးဝတ်လိုက်လူထွက်လိုက်ဘုန်းကြီးဝတ်လိုက်နေအဲ့ဒါနဲ့ဘုန်းကြီးတွေကဒီခေတ်လိုမျိုးဒီဗလိတ်သားတွေပါလိမ့်နေဒါတွေပေါ်တဲ့ခေတ်မှမဟုတ်တာဗျစဉ်းစားကြည့်ကြပါလားပြီးခဲ့တဲ့ အဲဒါဘုန်းတော်ဒီနေ့ဆိုဘယ်လောက်လဲ24ပါပြီးခဲ့တဲ့နှစ်ပေါင်း20အစိတ်လောက်ကကိုကိုပဲဓာတ်တွေကတော့ကြီးမဖွင့်ပြောဘူးဗျာဒီဓာတ်တွေဘောဘလိတ်ဓာတ်တွေပါတယ်လေမဖွင့်ပြောဘူးတော့ဘုန်းတော်ရဲ့တငယ်ချင်းဘုန်းကြီးတစ်ပါးကသူကဒီစတီးဇွန်းနေပါလေနဲ့ဓာတ်လောက်တတ်တယ်အဲ့ဒီဓာတ်မျိုးနဲ့တင်တုံးဓာတ်သဘောမျိုးပေါ့အဲ့ဒါနဲ့ဒီခေါင်းရရတာတော့ကြီးမပေါ်ဘူးဓာတ်တွေပါတယ်ရှားတယ်နော်အဲ့ဒါနဲ့အဲတငယ်ချင်းခွန်ကြီးလည်းဟုတ်တယ်ဆရာသမားလည်းဟုတ်တယ်အဲသူကဓာတ်တွေလောက်တတ်တယ်အဲဘယ်လိုလောက်တယ်တော့မသိဘူးမမြင်ဘူးတော့အဲလိုလောက်တတ်တယ်လို့ပြောတယ်လောက်ပြီးတယ်အဲဒီကနေ့ခက်ကတော့အလုံးပေါ်တာပေါ့နော်ပလိဓာတ်တွေကဒီလက်တရောကြီးလက်တရောပါတွေရောအများကြီးပဲမျိုးစုံတာပဲအရှိကတော့အလုံးရှားတာဒါပြီးခဲ့တဲ့နေပေါ်အစိတ်30ကိုပြောတာဒီလက်ရှည်ဟုတ်ပြီးခဲ့တဲ့2500ကိုဘယ်လောက်ရှားမလဲဆိုတော့မှန်းကြည့်ပေါ့နော်စိတ်ုံနေမှာမရှိတာအဲနဲ့ဘုန်းကြီးတွေကဒီဓာတ်တွေကိုသွေးပြီးတော့မှတခါတည်းတခေါင်းရရတာပေါ့လေဒါနည်းနည်းတုံးရင်ချတာပေါ့နားလဲနားတော့ပေါ့အဲ့ဒါနဲ့အဲ့ဒီခေါင်းကြီးကဝှက်ခုလာပြန်ရော6ကျင်းမြောက်တခါကြီးတခါကြီးခေါင်းကတင်တုံးဒါသွေးတယ်ဒါပိတ်ကြောက်လို့ဖြစ်နေပြီတဲ့သွေးပြန်ပြီလားရွက်ရပြန်ပြီဆိုတဲ့ကဆိုတော့ဒီလိုပဲသူ့ကိုချစ်ချစ်ခင်ခင်နဲ့ပဲရိပ်ပြူပြီးတော့မှခေါင်းကြီးကိုပြန်ရောအဲ့ဒါတခါပြန်ပြီးဝှက်ဝါဖြိုးလာတော့တခါပြန်ပြီးအိန္ဒြိယလို့ပြင်းပြန်ရောကဲဒီပုဂ္ဂိုလ်မျိုးကိုပါရမီရှင်ကြီးနော်အရိယာအလောင်းလျာလို့ပြောရင်ဒီနေ့ခင်ဗျားတို့လက်ခံပါအောင်လားဟုတ်လားအရိယာအလောင်းလျာဒီလိုပဲကိလေသာလက်ခွက်ထဲကနေမလွတ်တမြကာလပတ်လုံးကတော့ဒီလိုလည်းဖြစ်တာတာပဲတဲ့နော်လောကကြီးပါနော်အဲ့ဒါနဲ့နောက်ဆုံးအဲ့ဒီလိုနဲ့ပဲထွက်ချီဝင်းကြီးဝင်းကြီးထွက်ချီနဲ့ပဲသူ့ဇနီးမှာကိုဝင်ရှိသွားတယ်အဲ့ဒီတနေ့ကျတော့တော်လဲဒီလေဒီပါဒီเทรีบาริทุบပြီးတော့มาเทรีบาริလုတ်ပြီးတော့มาပင်ပန်းပြီးပြန်လာတာခေါင်းကြီးဝတ်ရှင်နေပြီဒါသမဏ96မှာရှိတယ်ဒီဝတ္ထုอ่ะဤသို့လူဝတ်เนี่ยနေရာမှာတပံရဟန်းပြုပြန်နောက်တပံလူထွက်ပြန်ဖြင့်6ကြိမ်တိုင်ခဲ့လေတော့ဒီယခုကဲ့သို့စိတ်သွားရအာယုံနောက်လိုက်ပါတတ်တော့ကြောင့်ရဟန်းတော်များကသူ့ကိုစိတ်တဟထမထေဟုမြတ်ခေါ်ကြတယ်ဒီအဲ့ဒီဟာလေးအန်ဒါလိုင်းလုပ်လုပ်ထားပေါ့เนาะသူရဲ့နာမည်ချင်းတော့မတမ်းမယူစိတ်တဟထနဲ့ပဲမတမ်းတင်ထားတယ်။သူဒီလူဘဝနဲ့ရဟန်းဘဝသူလူလာတုံးခေါက်ပြုနေခြင်းနိုင်ပြီသူမရနိုင်ကိုယ်ဝန်တည်လေသည်။ခုနှစ်ကြိမ်မြောက်ရဟန်းပြုလက်တန်သောအချိန်တွင်တောမှထွန်တုံးထွန်တန်တို့ကိုအိမ်တို့ယူလာပြီးသင်္ကန်းကိုယူရာအိမ်လဲဝင်သွားစဉ်သူကဒီဖုန်ကြီးပြန်ဝတ်ပြန်အောင်မှာအဲ့ဒီနဲ့အိမ်လဲကိုဝင်ပြီးသင်္ကန်းနဲ့တပိတ်တည်းသူထုတ်တန်းမှချိန်ထားတဲ့အရာကိုယူဖို့ဝင်တော့မှာကိုယ်ဝင်ရှိနေတဲ့သူ့ရဲ့မယားဂရင်ထက်နဲ့ပုစုပ်ပစ်စဲအပြော်ဒီကိုမြင်ရမှဖူးဖူးရောင်နေသောအကောင်ပုတ်ကဲ့သို့ဆက်စုပ်ယွန်ရှားကသင်္ကန်းကိုပိုက်ရဲ့အင်္ဂါထပ်သွားစဉ်နဲ့လမ်းနိုင်ပြီးသောတာပန်တည်လေသည်တဲ့စိတ်ဓာတ်ဟထမထေလောင်းရာကြီးစိတ်အစဉ်ဝဲအပြော်နေသောဇနီးကိုဖူးဖူးရောင်နေသည့်အကောင်ပုတ်ကဲ့သို့ဆက်စုပ်ယွန်ရှားပွဲထင်လာသောကြောင့်အနိစ္စဒုက္ခအနတ္တကိုမပြတ်မလဆင်ခြင်ပြီးလမ်းသွားနေစဉ်နိုင်ပြီသောတာပတိဖို့သူစိုက်ရင်ဒီเนาะဒါသူ့ရဲ့ဇနီးအိပ်ပျော်နေတဲ့ပုံကိုမကြည့်စရာဆွဲထားတာเนาะဒီမှာသဝိတ်သင်္ကန်းယူပြီးတော့မှသွားလဲထွက်တာပေါ့ဗျာเนาะဒီမှာအဲအဲ့ဒီပုံလေးပေါ့အဲ့ဒါနဲ့အဲ့ဒီလိုခေါင်းကိုက်ဆိုင်ချပြီးတော့မှသူ့ရဲ့လယ်သမားကအိမ်ကနေထွက်တဲ့အခါကျတော့သူ့ရဲ့အိမ်နဲ့ဒီဝင်းထဲမှာပဲသူ့ရဲ့ရောက်မှအိမ်ကအဲ့ဒီမှာပဲရှိတယ်သူတို့အိမ်ခွဲထားတာယောက်ျားမကသူ့တမက်ခုနတော့လာပြီးအခုချက်ချင်းသင်္ကန်းထုတ်ပိုက်ပြီးသွားပြန်ပြီအမေဟာလည်းအမေဖြစ်တဲ့ယောက်ျားမဖြစ်တယ်ဆိုဆိုရင်ရှာမှာပေါ့ဗျာတမီးကလည်းဥမာကိုလေးလက်ဝင်နေအဲ့ဒါဘာများဖြစ်သွားသလဲဆိုပြီးအตาလေးအိမ်ထဲကိုသွားကြည့်တဲ့အခါကျသူ့တမီးရဲ့အိမ်ပုံကပုစုပ်ပစ်စဲဖြစ်ပုံကြီးကဒီမှာပကြီးဆွဲတာကနည်းနည်းတက်တက်ညာညာဆွဲထားတာအဲ့ဒါနဲ့ကြည့်တော့မှသူ့အမေကပါစိတ်ပြက်ပြီးတော့ဟဲ့ကောင်မနေ့ယောက်ျားဥမာဖုန်းကြီးဖို့ကိုသွားပြန်ပြီးနေလို့ပုံနေအိမ်ပုံလည်းဟုတ်သေးရဲ့လားထအောင်ဆိုတော့အမေဖြစ်တဲ့သူကနည်းနည်းအကင်းရှိတယ်။ခါတိုင်းထွက်သွားတဲ့ပုံစံနဲ့မတူဘူးဒီတစ်ခေါက်ကနည်းနည်းသတိတန်ဝေကကြီးကြီးနဲ့အင်ဒြေရရထွက်သွားတယ်လို့မြင်လိုက်တယ်။အဲ့ဒါနဲ့ပဲဒီမှာစာကဘယ်လိုပြောလဲဆိုတော့ဖူးဖူးရောင်နေတဲ့အကောင်ပုတ်ကဲ့သို့ဆက်စုပ်ယွန်ရှာကသင်္ကန်းပိုက်တဲ့အင်္ဂါထွက်ခွာသွားတဲ့လမ်းနိုင်ပြီးတောတပန်တည်လေသည်။ရဟန်းတော်များထံပါရဟန်းပြုခွင့်တောင်းပြီးရဟန်းတော်ဖြစ်လေသည်။မယဒီမှာဒါ conclusion နော်ဘုံဘုံ conclusion လုပ်ပြထားတယ်မယအာယုံကြောင့်တောင်ကြီးကဖြစ်ကထွက်လာစဉ်အိမ်နဲ့အကြောင်းအကြားနိုင်ဘောဟာဘောဟာများစွာကဖြစ်ခြင်းကဒီပါရမီတော်များရဲ့လုံဆောင်မှု သာသနာတော်နဲ့ကြုံနေသည့်ယခုဘဝရဲ့အကြောင်းဆိုမှုတို့ကြောင့်လံခရီးနိုင်သောတာပန်ဖြစ်သည်အနန္တရတတ္တိကဘုရားရှင်မှာအပကြံသူတို့အနေဖြင့်မကြံစီဝန်လောက်အောင်နည်းနည်းလာပါသည်ကြီးကျယ်လာပါသည်အဲ့တော့စိတ်ဓာတ်အထမတိဘယ်မှသွားတရားအထုတ်လိုက်တယ်ဘယ်မှသွားပြီးတဲ့အခါကျဇဉ်ညာလျှောက်လိုက်တယ်ဘယ်မှသွားပြီးတော့မလုပ်လိုက်တယ်ဒီအနန္တရတတ္တိအလုံးအောင်းဥစရာကောင်းတယ်ဘဝဘဝရဲ့တတ္တိလေဒီမှာလာပြီးသူအပရိအဟုတ်အလုံးလုံးပေးလိုက်ပြီတဏ္ဍာအပြည့်ကြည့်မယ်ဆိုဒီဝတ္ထုကိုတဏ္ဍာသုံးတတ်မယ်ဆိုလို့ရှိရင်ဒါကြီးကတော်တော်ကိုလူဘော့တော့ပုံစံကြီးပေါ့ဗျာဘုဒ္ဓဘတ်တိနဲ့ကြည့်အောင်ဝင်လိုက်ထွက်လိုက်တဏ္ဍာကျတော့အစားအတွက်ကိုဝင်လိုက်တဏ္ဍာကျတော့အလုပ်ပြင်းမှန်းပြီးပြန်ဝင်လိုက်ပြန်ဝါဖြိုးလာတော့ပြန်ထွက်လိုက်နေတော်တော်ဘုဒ္ဓဘတ်တိနိုင်တာပဲလို့ထင်စရာရှိတယ်သို့တော့သူ့ရဲ့ပါရမီအဟုန်ကတင်ညာမှာအနန္တရတတ္တိနဲ့ဘယ်လိုကျေးဇူးပြုလိုက်ကြလဲဆိုတဲ့အခါကျတော့ဟောဒီလမ်းခရီးမှတင်ပဲအိမ်နဲ့ကြောင်းကြားမှတင်ပဲသို့နေနေသောတာပန်ကြည်လေပြီနော်အဲ့တော့ဒါကိုအလုံးပဲစိတ်ဝင်စားစရာကောင်းတယ်အလုံးနဲ့အားဩစရာကောင်းတယ်ဒါကြောင့်အခုလိုသာသနာတွင်းကာလမှာလူတို့တွေပါရမီဖြည့်နေကြတယ်ဒါနသီလနေကမပညာဝရိယခန္တီတစ္ဆာဒိဋ္ဌာနမေတ္တာဥပေက္ခာပင်ပဥ္စာကိုယ်ရင်ကတက်ပါမငဲ့ပါဆိုပြီးတော့မှသာသနာကိုယ့်ရဲ့ဖြစ်ခြင်းနေခြင်းတွေပါအတွက်လဲဆိုတော့ဒါတွေက delete ဖြစ်မသွားဘူး remove ဖြစ်မသွားဘူးပါကျုံးစရာတို့ကြီးပြောတဲ့စကားလုံးလေးအလွန်လာတယ် online ဖြစ်သွားပြီလူတို့တွေကနေ့သင်တန်းတက်တာလဲ online ပဲဟုတ်ပြီနော် online ဖြစ်ထားပြီဒါကတနည်းအားမတကွေ့မှအကြောင်းဆုံးရင်အခုလိုပဋ္ဌာန်းတရားတော်ဆိုတာကသာသနာတွင်းကြုံမှနားရကြားရမှာကိုတဆူဆူသောဘုရားရှင်ရဲ့လက်ထက်တော်ခါကာလမှာပဋ္ဌာန်းတရားတော်ဆိုတာကိုလူတို့တွေကြုံဆုံခဲ့မယ်ဆိုလို့ရှိရင်အဲ့ဒီ potential energy ကခုန online ဖြစ်သွားပြီသူဘာလို့မလဲသူလုံးလုံးဟုတ်ပြီနော်သိကျင်တယ်တတ်ကျင်တယ်သင်ရလွယ်တယ်သင်ရတော့လွယ်ကူတယ်ဆိုတာမျိုးကိုအဲ့ကြတဲ့အခါကျတော့အဲ့ဒီတတ္တိအလုံးလုံးမှာပေါ့ဒါကအဲ့ဒီလိုပဲယူမန့်ချက်ပန်းနိုင်အနေနဲ့ကိုယ်မှလည်းပဲဘောတန္တရာလွတ်တဲ့ ठी အောင်ယူမန့်ချက်ပန်းနိုင်ထားပြီးတော့မှလေ့လာစီးပုပြီးတော့အထောက်သွားမယ်ဆိုလို့ရှိရင်လည်းပဲသောတာပန်တက္ကရာကမကရဟန္တာဖြစ်တဲ့ ठी အောင်ကျေးဇူးပြုနိုင်မှာပါတယ်ဆိုတော့ကိုပြောရင်းနဲ့ပဲဒီကနေ့ဒီကုန်းချုပ်ရအောင်နော်ယခုကတုနာချာကျောင်းဓမ္မတုနာဓမ္မဒေသနာကောင်းမှုကြောင့်ကိုချမ်းသာကြပါလိမ့်ကိုချမ်းသာပါဘေးရန်တွေကင်းဝေးပြီးအရိယာဉာဏ်ကိုမြတ်မောပြုတည်တိုင်အောင်ကြောက်ထောက်ပန်ကောင်းဖြစ်နိုင်ကြပါစေ
ဆရာတော်များပြည့်တဲ့သူနဲ့ပြည့်စုံရပါလို့ဒီအရှင်ဘုရားသာဓုသာ